ရေလွှမ်းမှုတအစိုးရဆုံးခံနေရတဲ့အီယော်ဒီတိုင်းအတွင်းကရေးပေါ်ဆန္ဒဤခါထောက်ပံ့မှုအလုံအလောက်မရရှိသေးတဲ့အတွက်ရေးပေးဒုက္ခတွေဟာအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရဆဲဖြစ်တဲ့ကြောင့်ဒေသခံတွေကပြောပါတယ်အခုလိုရေးပေးတဲ့အခြေအနေစိုးရွားနေပေမဲ့လက်တလုံးအခြေအနေမှာတော့အဲ့ဒီဒေသတွေပေါ်ရေးပေါ်အခြေအနေဖြစ်ကြီးညာဖို့အစိုးရဘက်မှအစီအစဉ်မရှိသေးဘူးလို့မနေ့ကရန်ကုန်မြို့မှာကျင်းပတဲ့လူမှုဝန်ထမ်းနဲ့ကေဇယ်ရေးနဲ့ပြည်နယ်ညီညွတ်ရေးချထားရေးဝန်ကြီးဌာနရေးပြီးကေဇယ်ရေးသတင်းစာရှင်းလင်းပွဲမှာဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောဆိုလိုက်ပါတယ်မိုင်းရင်ချင်းကအပြည့်စုံကိုတင်ဆက်ပေးပါလိမ့်မယ်ခင်ဗျာ
အေယော်ဒီတိုင်းညောင်တုံးနဲ့ပသိမ်အပါဝင်မြို့နယ်အတော်များများမှာရေလွှမ်းမှုမှုအခြေအနေဆိုးရွားနေစေဖြစ်တာကြောင့်ရေဘေးဒုက္ခတွေတွေအတွက်ခေလုံရနေရာတွေပြင်အရေးပေါ်စားနပ်ရိက္ခာအလုံအလောက်ရရှိရေးအခက်အခဲတွေရင်ဆိုင်နေရကြောင်းညောင်တုံးကရေဘေးတင့်လေသမားကြီးတို့ကအခုလိုပြောပြပါဗျာ
။အဲအခုဆုံးရှုံးတဲ့အနေအထားမျိုးဖြစ်သွားပါပြီ။ဒါပေမဲ့ဒီကအခုချိန်ကြီးအချိန်ဟိုကမြင့်ပါနေတော့မယ်။ညောင်နေမှုတိုင်းကစောင်းနေရတဲ့အတော်လေးထိုးတဲ့နေတဲ့အနေအထားကြီးကြောင်းနေကြပါဗျာ။
အလားတူပသိမ်မျိုးနယ်ဘက်မှာလည်းရေဘေးဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေဆိုးရွားနေကြောင်းဒေသခံတအူးကအခုလိုပြောပါရယ
်။ရေမြောက်နေတဲ့အတွက်လူတွေအနေထိုင်တအားခက်ခဲပြီးတော့ကျန်းမာရေးနဲ့စားရေးတောက်ရေးမှာအခက်အခဲရှိ။အဲ့လိုအခက်အခဲရှိတဲ့အခါကိုကျွန်တော်ဒီဒေသခံတွေကိုလာရောက်ပြီးတော့အလူရှင်တွေကလာလူတာကိုကျွန်တော်ဒီဒေသခံတွေကအဲ့ဒါကိုစားသုံးနေရတယ်။ရေမသွေးမသန့်နေဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ကျန်းမာရေးလည်းအမတန်ထိခိုက်နေပါတယ်။
လက်ရှိ AR တိုင်းကရေဘေးဒုက္ခတွေအတွက်မနေ့တနင်္ဂနွေနေ့ကတရုတ်နိုင်ငံကုမ္ပဏီတချို့ကစတင်ပြီးလာရောက်လှူဒန်းခဲ့ကြောင်း AR တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တအူးကပြောပါရစေ။
ဒီနေ့ပထမဆုံးမှာရှိပါတယ်။ပထမဆုံးလာပြီးတော့ကြာပါတော့။အော်ကျွန်တော်ကတော့ဒီနေ့မှတရုတ်ကိုပါလို့ဒီမှာနိုင်ငံသားတွေနေကြပါဒီနေ့ဆိုရင်ကတော့ထိုင်အောင်သူတရားနဲ့ရှိထိုင်အောင်သူကတော့ရှင်းပြပါပါတယ်နော်ဟိုပါတော့ဟိုပါပေါင်း20ပေါ့နော်
တနင်္ဂနွေနေ့ကရန်ကုန်မြို့မှာကျင်းပတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဌာနရဲ့ရေးဘေးကယ်ဆယ်ရေးသတင်းစာရှင်းလင်းပွဲမှာတော့အခုလိုရေဘေးသင့်ဒေသတွေကိုတဘာဝဘေးရန်ရဲ့ရင်ဆိုင်နေရတဲ့အရေးပေါ်အခြေအနေအဖြစ်ကြီးညာဖို့အစိုးရဘက်မှအစီအစဉ်မရှိသေးတာဟာဥပဒေအချက်အလက်တွေနဲ့ကန့်ညီမှုမရှိသေးတာကြောင့်ဖြစ်တယ်လို့ဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပါတယ်
အဲ့တော့ဒီဒေသကအလွန်ဘေးရန်ကြီးကြောက်တယ်ကိုချူကြီးရကောင်လုံချုံကြီးရကောင်ဘေးရန်ကြီးကြောက်တယ်အသက်အိုးကြီးကြီးနေတယ်အများကြီးထိခိုက်နေတယ်ဒါတစ်ချက်နောက်တစ်ချက်ကအဲ့ဒီဒေသကပြန်ပြီးတော့မူလအခြေအနေကိုပြန်ရောက်ဖို့အတွက်အလွန်ခက်ခဲရှိပြီလို့ယုံကြည်ပါကဆိုတော့အဲ့ဒီအခြေအနေရောက်သေးပါဘူးသူကြီးရဒါကြောင့်မို့မကြညာရေးဖြစ်ပါတယ်
ဒါပေမဲ့ NLD အစိုးရအနေနဲ့ရေဘေးဒုက္ခတွေကိုကူညီထောက်ပံ့ဖို့ဘတ်ဂျက်ရန်ပုံငွေမြန်မာကျပ်ငွေ20ဘီလီယံထားရှိကြောင်းအငြင်းတဲ့အတွင်းဝင်ဦးစိုးအောင်ကသတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
်ကျွန်တော်တို့ဒီနှစ်ပါဆိုလို့ရှိရင်နိုင်ငံတော်အစိုးရအနေနဲ့တော့မှာကျွန်တော်တို့20ဘီလီယံကျပ်ကျွန်တော်တို့ဒီ budget ကိုပြည့်ပြည့်ပေါ့ပေါ့ပြည့်ပြည့်စားအဲ့တော့အဲ့ဒီကနေတော့မှာကျွန်တော်တို့နိုင်ငံတော်အနေနဲ့တော့မှာကျွန်တော်တို့ဒီကတော့ဘေးအနေနဲ့အစီအမံခံရမှုရန်ပုံငွေလဲပေါင်းနေတဲ့ကိုသိ20ဘီလီယံချက်ဖြစ်တာ
ဇူလိုင်လအလယ်ပိုင်းကစတင်ပြီးတိုင်းနယ်ပြည်နယ်ရှစ်ခုမှာရေကြီးရေရှမ်းမှုကြောင့်လူ၈ဦးသေဆုံးပြီး၄သိန်းကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့လည်းဦးစိုးအောင်ကပြောပါတယ်။ရေလွှမ်းမှုမှုတံခံရတဲ့ဒေသတွေကတော့ကချင်၊ချင်းနဲ့မွန်ပြည်နယ်အပါအဝင်၊စကိုင်း၊မကွေး၊ပဲခူး၊ရန်ကုန်၊အေရဝတီတိုင်းတွေဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားထားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်စီးရင်မှဖော်ပြထားပါတယ်ရှင်။